မအချက်တဲတွင်ဆုံးသက်ပြီးစစ်တပ်ရဲ့ချမ်းဖက်လို့ရတွေဟန်တာနိုင်မှာကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ဘက်ကခိုင်မာပြသားတဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့ပြက်ကွက်နေတယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။အာဏာသိမ်းခဲ့တဲ့တနည်းတွင်ပြည်သူတွေပေါ်စစ်တပ်ကရက်စက်ချမ်းကျုပ်တဲ့လုပ်ရမျိုးစုံကျူးလွန်ခဲ့ပေမဲ့တုံ့ပြန်တွန်းလှန်တဲ့ဒီမိုကရေစီလှုပ်ရှားမှုကပိုပြီးအားကောင်းစေခဲ့တယ်လို့လည်းအွန်လိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဦးသိန်းထိုင်ဦးကဆက်ပြောပြမှာပါ
။စစ်တပ်ကအာဏာသိမ်းခဲ့တဲ့ဒီနေ့တာအတွက်မြန်မာနိုင်ငံမှာရပ်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှု9600ကျော်ရှိခဲ့တဲ့အကြောင်းအထူးအကြံပေးကောင်စီဖွဲ့ဝင်တူဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်အောင်ရှန်ဟီလီကပြောဆိုသွားပါတယ်။ဆီးရီးယား၊ဂျီမင်း၊ပါလက်စတိုင်း၊အီရန်နိုင်ငံတွေနဲ့နှိုင်းယှဉ်ပြီးအကြမ်းဖက်မှုတွေပိုဆိုးလာတဲ့အခြေအနေကိုသူကထောက်ပြသွားတာပါ။ဒါကြောင့်လည်းနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဖြတ်သုံးချက်မဟာဗျူဟာကိုနှောင့်နှေးကြံ့ကြောက်မှုမရှိဘဲအမြဲဆုံးကောင်းတဲ့ဘုံလိုနေပြီဆိုပြီးသူကပြောဆိုသွားပါလေ
Cut button, cut the cash, cut the engine.
ရှိတဲ့လူတွေရမယ်လမ်းကိုဖြတ်တောက်ပိတ်ဆို့ရမယ်သူတို့ဝင်ဝင်ရမယ်နီးလမ်းတွေကိုဖြတ်တောက်ပိတ်ဆို့ရပါမယ်အရေးမယူပဲလုခွင့်ပေးထားတွေကိုအဆုံးသတ်အောင်ဖြတ်ဖို့လိုပါတယ်မကြသေးခင်ကပဲတိုးတက်တဲ့အကောင့်ဘက်ဦးတည်ရဲ့အဖြစ်ပြက်တွေကိုကျွန်တော်တို့တွေ့ရပါတယ် Chevron နဲ့ Total ကုမ္ပဏီတွေကမြန်မာနိုင်ငံတွေကထွက်ဖို့ဆုံးဖြတ်ခဲ့တယ် Australian Woodside ရေနံကုမ္ပဏီကလည်းထွက်ခွာမယ်လို့ဒီကနေ့ပြောပါတယ်မြန်မာစစ်တပ်နဲ့ဆက်နွယ်ပြီးတော့စီးပွားရေးလှုပ်ဆောင်နေသူတွေသတိထားမယ်ကိစ္စတွေကို American ပြည်အောင်စုကအကြံပေးထားတဲ့သတိပေးချက်လည်းထုတ်ပြန်ထားပါတယ်။ဒီလိုစီးပွားရေးလုပ်ငန်းတွေကြောင့်ဒီမိုကရေစီရေးဖြစ်ပေါ်တိုးတက်မှုနဲ့ဥပဒေစိုးမိုးရေးကိုထိခိုက်စေပါတယ်
။မြန်မာစစ်တပ်အာဏာရယူတာဒီနေ့ပြည့်တဲ့အချိန်ဒီမိုကရေစီလှုပ်ရှားမှုနဲ့နိုင်ငံတကာအချင်းချင်းကိုအကောင့်ဘက်ကဦးတည်တဲ့မျှော်လင့်ချက်နဲ့တိုးတက်မှုတွေရှိလာတာဖြစ်ရှိဖို့လိုပါတယ်ဆိုပြီးပြောသွားသူကတော့ FFM လို့သူကခေါ်တဲ့ဒီမနက်ကဆရာကုလသမဂ္ဂဆက်လက်ရှာဖွေရေးမစ်ရှင်ဥက္ကဋ္ဌဟောင်းမဇူကီဒရစ်ဖန်ဖြစ်ပါလေ
The first optimism of course is the legitimation of the junta
ပထမဆုံးအကောင်းကြီးမျှော်လင့်လို့ရတဲ့အချက်ကတော့စစ်ကောင်စီရဲ့တရားဝင်မှုကိစ္စပါဒုတိယတစ်ချက်ကတော့ဒီတိုင်းပြည်ဟာအသိပြန်လည်မွေးဖွားတဲ့ Federal ပြည်ထောင်စုစီဦးတည်တဲ့သမိုင်းဆိုင်ရာဖြစ်စဉ်တစ်ခုကိုရောက်လာတာပါသမိုင်းမှာနိုင်ငံတစ်ခုဒီလိုလမ်းကြောင်းပေါ်ကိုရောက်လာပြီဆိုရင်ဘယ်အရာကမှတားဆီးလို့မရပါဘူး။ဒိုင်းသာလက်နဲ့ကိုင်းအဖွဲ့အစည်းတွေအားလုံးကဒီကိစ္စမှာတပေါင်းတစည်းပဲငါတို့နဲ့မဆိုင်ဘူးဆိုပြီးမနေကြတော့ဘဲနဲ့သူတို့ကိုသူတို့အနာဂတ်မြန်မာနိုင်ငံအတွက်မှပါဝင်ရမယ့်သူတွေဆိုတာသတ်မှတ်လာကြပါတယ်။အရင်ကဝန်ကြီးချုပ်ဟောင်းလီကွမ်ယူပြောခဲ့တဲ့စစ်တပ်မရှိရင်မြန်မာနိုင်ငံပျက်စီးသွားမယ်လို့ပြောခဲ့ဘူးတာနဲ့တခြားစီဖြစ်လာပါတယ်။စစ်တပ်ရှိနေလို့မြန်မာနိုင်ငံပြည်စည်းသွားနိုင်တဲ့အခြေအနေပ
ါလက်ရှိအာဆီယံလက်ရှိဥက္ကဋ္ဌကမောရီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံရဲ့ချိတ်ကပ်မှုတွေကပုံသဘောတူညီချက်၅ချက်ဆက်မှတ်ထားတဲ့အာဆီယံရဲ့လုပ်ငန်းစီတွေကိုနောက်ကျောင်းပြန်လှည့်သွားစေတယ်လို့လည်းမာဇူကီဒရစ်ဖန်ကထောက်ပြပါတယ်အာဆီယံဘက်ကဒါကိုတက်မှတ်ဖို့ကြိုးစားနေတယ်လို့မြင်တဲ့အကြောင်းလေးသူကပြောဆိုသွားပါတယ်မြန်မာနိုင်ငံရဲ့ပြည်ပကုလသမဂ္ဂလူ့ကြိုရေးကောင်စီဘက်ကထိရောက်တဲ့လွတ်ဆောင်ချက်တွေချမှတ်ဖို့ပြက်ကွက်နေတဲ့အကြောင်းဝေဖန်ပြောသွားတဲ့သူကတော့2019ခုနှစ်တုန်းကကုလသမဂ္ဂအချက်အလက်စုံစမ်းရေးကော်မရှင်ဖွဲ့ဝင်ခရစ်စီတိုဒီဖြစ်ပါတယ်။မြန်မာစစ်တောင်စီဟာဂျမ်ဖဲအဖွဲ့အစည်းတစ်ခုဖြစ်တယ်ဆိုတာကိုဇင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။ We don't throw around words like terrorism and terrorist organization. For us these are not rhetoric.
ဂျမ်ဖဲသမားတွေဂျမ်ဖဲအဖွဲ့အစည်းဆိုတာတွေကိုကျွန်တော်တို့ကသကလုံးတွေနဲ့ထင်ရမြင်ရပြောနေတာမဟုတ်ပါဘူး။ကျွန်တော်တို့ဟာတရားလိုလက်တဲ့နိုင်ငံတကာကျွမ်းကျင်ပညာရှင်တွေဖြစ်ပါတယ်။ကျွန်တော်တို့ပြောဆိုချက်တွေဟာဥပဒေအရအခြေခံပြောဆိုတာပါစစ်ကောင်စီရဲ့လိုရက်တွေကိုစစ်ဆေးပြီးမှကျွန်တော်တို့ကတတ်မှတ်တာပါအများပြည်သူကိုရွေကျဲရှိရှိတစားကံအဖြစ်အတုံးချတေးကြီးထိခိုက်စေတဲ့အကြမ်းဖက်လိုရက်တွေကိုနိုင်ငံကြီးရွေကျဲနဲ့စီးအုပ်ချုပ်ရေးကိုလက်ခံလာအောင်ချိန်ချောက်တဲ့အနေနဲ့ရဲရဲဆက်ဆက်ကျူးလွန်နေတာတွေ့ရပါတယ
်မြန်မာစစ်တပ်ဘက်ကတော့ကုလသမဂ္ဂဘက်ကမြန်မာရေးပြောဆိုချက်တွေဟာတစ်ဖက်သက်ဗက်လိုက်တဲ့ညီညာချက်တွေဖြစ်တဲ့ဆိုပြီးတုံ့ပြန်ထားသလိုနိုင်ငံတကာရှင်နံကုမ္ပဏီကြီးတချို့တွက်ခွာသွားပြီမဲ့မိတ်ဆက်အဖွဲ့အစည်းတွေနိုင်ငံတချို့နဲ့စီးပွားရေးဆက်လုပ်မယ်ကြောင်းပြောဆိုထားပါလေ။တချို့တဲမှာမြန်မာစစ်တပ်ရဲ့ဝင်ငွေရနိုင်တဲ့နည်းလမ်းတွေကိုပိတ်ပစ်ဖို့ဆိုရင်နိုင်ငံတကာအနေနဲ့သူတို့အမေရိကန်ပြည်ထောင်စုဗြိတိန်နဲ့ဥရောပဖွဲ့ဝင်နိုင်ငံတွေကြားပုံသဘောတူညီတဲ့စစ်တပ်ရဲ့ရင်နံတဲ့သဘောတငွေကရတဲ့ဝင်ငွေတွေကိုပြစ်မှတ်ထားရေးယူမှုတွေချမှတ်ဖို့လိုအပ်နေပြီဆိုပြီးလူ့ခွင့်ရေးဖွဲ့တွေကလည်းပြောဆိုနေပါတယ်။က ကျွန်တော်ပြောဆိုနေကြခြေတွေနဲ့အချိန်တိုင်းစစ်တပ်ကအာဏာရယူခဲ့တဲ့ဒီနေ့ပြည်ခါနေအချိန်မှာနိုင်ငံတော်အတိုင်းဝိုင်းအနေနဲ့ပုံပြီးထိရောက်တဲ့ရည်ရွယ်မှုတွေလှုပ်ဆောင်ဖို့အထူးအကြံပေးကောင်စီကတိုက်တွန်းချက်ထုတ်ပေါ်လာတာဖြစ်ကြောင်းပါခင်ဗျာ။